မြန်မာနိုင်ငံမှာဆီယောက်ချုပ်ရေ2012ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးအခြေအနေနဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာနိုင်ငံတကာကကြက်ကြက်မက်မက်နဲ့စောင့်ကြည့်ပေးဖို့အတွက်အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကဒူရီရွေးကောက်ပွဲဟာစေစုနှစ်ပေါင်းများစွာအတွင်းမှာမြန်မာလူထုအနေနဲ့တကယ့်အပြောင်းအလဲကိုဖော်ဆောင်ပေးနိုင်မယ့်အခွင့်အလမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတင်ထားတဲ့ဗီဒီယိုမှာတိုက်တွန်းထားပါတယ်
။ This is a chance that we cannot afford to let slip. We hope that the whole world understands how important it is for us.
ဒီအခွင့်အရေးဟာကျမတို့အတွက်လက်လွတ်ခံလို့မဖြစ်တဲ့အခွင့်အရေးပါ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲရလဒ်ကိုတက်ဆိုင်သူအားလုံးသဘောတူလက်ခံနိုင်မှုကိစ္စကကျမတို့အတွက်ဘလောက်အရေးကြီးလဲဆိုတာတကဘာလုံးကနားလည်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နိုင်ငံရဲ့အပြောင်းအလဲကချောချောမွေ့မွေ့နဲ့အေးအေးချမ်းချမ်းဖြစ်ပေါ်ဖို့ကလည်းလွတ်လပ်မျှတတဲ့ရွေးကောက်ပွဲလိုပဲအရေးကြီးပါတယ်။အဲ့ဒီအပြောင်းအလဲကနေမှကျမတို့နိုင်ငံမှာနောက်ကျောင်းပြန်လှည့်လို့မရတော့တဲ့ဒီမိုကရေစီနှိကြစစ်မှန်တဲ့တိုးတက်မှုရရှိအောင်လှုံ့ဆော်ရပါမယ်။ဒီလိုဖြစ်ဖို့ဆိုတာမှာနိုင်ငံတကာအနေနဲ့ရွေးကောက်ပွဲမတိုင်ခင်ရောရွေးကောက်ပွဲကျင်းပနေတော့ရောနဲ့အရေးကြီးတဲ့ရွေးကောက်ပွဲနောက်ပိုင်းမှာပါရွေးကောက်ပွဲကိုစောင့်ကြည့်ပြီးပြီးကူညီကြပါလို့ဒေါ်အောင်ဆန်းစုကြည်က Facebook ဗီဒီယိုကတစ်ဆင့်တိုက်တွန်းသွားပါတယ်။မြန်မာနိုင်ငံမှာကနိုဝင်ဘာလ8ရက်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ဒီကနေ့စက်တင်ဘာလ8ရက်နေ့မှာတရားဝင်စတင်မဲဆွဲကြပါပြီ။ရွေးကောက်ပွဲမှာအများကမျှော်လင့်ထားသလို NLD ကအနိုင်ရရင်တောင်မှသားမြောက်ကမြန်မာနိုင်ငံသားမဟုတ်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေရဒေါ်အောင်ဆန်းစုကြည်ကသမရလုပ်လို့မရပါဘူး။လက်ရှိသမရဦးသိန်းစင်ကတော့ရွေးကောက်ပွဲမှာဝင်ပြိုင်မှာမဟုတ်ပေမဲ့သမရအဖြစ်နဲ့ပြန်ပြီးရွေးခံလို့ရပါတယ်ရှင်။